ါရရှင်များရှင်ကျမစုမမရခိုင်ပြည်နယ်တွင်းကရွေးကောက်ပွဲတွေပြန်ကျင်းပနိုင်ရေးအတွက်ရခိုင်လက်နက်ကိုင်တပ်အေဘက်ကရောရခိုင်ပါတီတွေကပါတိုက်တွန်းနေပေမဲ့အခုချိန်ထိတော့ရွေးကောက်ပွဲတာဝန်ရှိတဲ့သူတွေဘက်ကတိတိကျကျတုံ့ပြန်တာမရှိသေးပါဘူး။ရွေးကောက်ပွဲပြန်ကျင်းပခဲ့ရင်မဲဆန္ဒရှင်ပြည်သူတွေရဲ့လုံခြုံရေးအထူးဂရုစိုက်ပေးဖို့လိုမယ်လို့လည်းရွေးကောက်ပွဲစောင့်ကြည့်သူတွေကသတိပေးကြပါတယ်။ဆက်သွယ်မေးမြန်းတင်ပြထားတာနားဆင်ပါရှင်။2020ရွေးကောက်ပွဲကျင်းပတဲ့အချိန်မှာလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်နိုင်ခြင်းမရှိဆိုတဲ့အကြောင်းပြချက်နဲ့ရခိုင်ပြည်နယ်တွင်းကမြို့နယ်ပေါင်း6မြို့နယ်မှာရွေးကောက်ပွဲကျင်းပခွင့်ပိတ်ခဲ့တဲ့အတွက်ရခိုင်ပြည်သူသိန်းနဲ့ချီဆန္ဒမဲပေးပိုင်ခွင့်ဆုံးရှုံးခဲ့ရပါတယ်။ဒါပေမဲ့လည်းစီရေးပရိပခါတွေရှိနေစေရခိုင်ပြည်နယ်တွင်းကနောက်ဆက်တွဲရွေးကောက်ပွဲတွေကိုအခုဒီဇင်ဘာလတွင်လုပ်ဖို့ရခိုင်လက်နက်ကိုင်တပ် AA ရဲ့ကမ်းလှမ်းချက်ကိုမြန်မာတပ်မတော်ကာကွယ်ဦးစီးချုပ်ဘက်ကကြိုးစိုးလက်ခံထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲရခိုင်ပြည်နယ်နဲ့မှာတပ်မတော်ကာကွယ်ဦးစီးချုပ်ဘက်ကရောနိုင်ငံတော်သမ္မတဘက်ကပါရခိုင်ပြည်နယ်တွင်းမှာရွေးကောက်ပွဲတွေပြန်လည်ကျင်းပရေးဝိုင်းဝန်းကူညီပေးကြဖို့တဝင်လွှာပေးပို့ပြီးတော့အသီးသီးတိုက်တွန်းထားပါတယ်။ဒီတော့ရခိုင်ပြည်နယ်တွင်းမှာနောက်ဆက်တွဲရွေးကောက်ပွဲပြန်ကျင်းပနိုင်ရေးအခြေအနေဘယ်လိုရှိပါသလဲ။AMP ရခိုင်မျိုးသားပါတီရဲ့မူဝါဒရေးရာဥဆောင်ကော်မတီဝင်လည်းဖြစ်ရွေးကောက်ပွဲမကျင်းပခဲ့တဲ့မြို့နယ်တစ်မြို့နယ်ဖြစ်တဲ့မြေပုံမြို့နယ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကရခိုင်ပြည်နယ်ရဲ့ငြိမ်းချမ်းရေးဟာရွေးကောက်ပွဲတွေပြန်လည်ကျင်းပနိုင်ရေးအပေါ်မှာမူတည်တယ်လို့ဆိုပါတယ်
။ဟိုနှစ်ဖက်အဖွဲ့အစည်းကလည်းကူညီမယ်၊ဦးနှိုင်းဆောင်ရွက်ပေးမယ်ဆိုတော့ဒီပြည်ရှင်တွေကတော့ရွေးကောက်ပွဲလုပ်ဖို့အစီအစဉ်ဖြစ်နေပြီ။ရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ကလည်းသူတို့မှအစီအစဉ်ဖြစ်တယ်လို့ပြောတယ်။ဒါကျွန်တော်တို့ရှေ့ဆက်သွားမယ်။ငါငြိမ်းချမ်းရေးလမ်းကြောင်းမဟုတ်ဘူး။ဒီရွေးကောက်ပွဲတောင်းဆိုချက်ပေါ်မှာရှုံမှတ်တစ်ခု၊ခေါင်းစဉ်တစ်ခုရပြီးတော့ညှိနှိုင်းသွားကြတယ်လို့ကျွန်တော်တို့ကမြင်တယ်။နော်ဒီ AA ရဲ့တပ်မတော်ရဲ့ဒီလိုအချိန်ခါမှာတပေါ်တော့ကြော်ပြောင်းပြီးတော့ညှိနှိုင်းနေတဲ့အချိန်ခါမှာအစိုးရကနည်းနည်းပူးပေါင်းဆောင်ရွက်ပြီးတော့တွန်းအားတရားကြီးနဲ့တွားမယ်ဆိုရင်ရှေ့ဆက်ပြီးတော့ကျွန်တော်ရခိုင်ပြည်နယ်ကတကယ်ကိုငြိမ်းချမ်းတဲ့အနေအရဖြစ်လာမလို့ကျွန်တော်တို့ကမျှော်လင့်နေကြတယ်။အဲ့ဒီပေါ်မှာရွေးကောက်ပွဲကိုခုပဲဒီမှာတာဝန်ရှိမှန်းလည်းမသိရွေးကောက်ပွဲယူရှိကလည်းဘာမှမပြောအစိုးရကလည်းဘာမှမပြောအဲ့ဒါကြောင့်ဒါမျိုးကိုအစိုးရဘက်ကတဝန်လာလေးနဲ့ပဲကျွန်တော်တို့နှိမ့်သိမ့်နေတယ်ဆိုရင်တော့ချစ်ဆက်ပြီးတော့ရလာကောင်းပြီရလာမှာမဟုတ်ဘူးလို့ကျွန်တော်တို့တုံ့ပြန်ရရှိပါတယ
်။ရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့မြို့နယ်တွေကနောက်တစ်မြို့ဖြစ်တဲ့ကြောက်တော်မြို့နယ်ကရခိုင်ပြည်နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးမောင်တန်းစီကလည်းအစိုးရထိပ်သီးခေါင်းဆောင်တွေဘက်ကရခိုင်ရေးကိုတဝင်လွှာတွေပေးပို့နေတာတွေမဟုတ်ဘဲနဲ့အမှန်တကယ်လက်တွေ့ကြတဲ့ဆောင်ရွက်ချက်တွေနဲ့မဲပေးခွင့်ဆုံးရှုံးခဲ့ရတဲ့ရခိုင်ပြည်သူတွေရဲ့အရေးလက်တွေ့အကောင့်ထဲပေါ်ပါလို့ဆိုပါတယ်။
အပေါ်ကကြည့်ရင်တိကျဖို့ဆိုပြီးတော့ရခိုင်ပြည်သူတွေပြန်ပါဖို့လိုလားကြတာပေါ့နော်။တက်တဲ့အနေနဲ့ကတော့ကျွန်တော်တို့အမေကတော့အဲ့ဒီတခုပြည်နေပြည့်စုံဖို့အတွက်ဒီလမ်းလိုက်တွေအချင်းချင်းတော့မှသာကြောင်းမှုတိုင်းဆောင်ရွက်နေတဲ့ဥပဒေကြီးတယ်။တက်တဲ့အနေနဲ့ကတော့တပေါ်တော့ကြည့်တဲ့ဒါအဲ့ဒီပြည်ပကတစ်ခုကိုရင်းချနေတဲ့ကောင်တွေပေါ်ဖို့ဘန်ကဖြစ်တယ်လို့ဒီလိုဒီနိုင်ငံကူအောင်နိုင်ငံကပတ်သက်တဲ့ဒီမီဒီယာတရားကိုတော့ထိခိုက်ကြကြပြပန်ခွင့်ရှိရမယ်ကြ။ဒီဘိုးရဲ့ဘခွင့်ရတာမှာဆုံးထုတ်မယ်ဆိုလို့ရှိရင်ကျွန်တော်တို့ရခိုင်ပြည်နယ်ကမှကျန်တဲ့ခွင့်ရတွေကိုဘယ်လိုစဉ်းစားလို့ရမလဲကြ
။ရွေးကောက်ပွဲကိုအထူးလေးလာစောင့်ကြည့်နေတဲ့ New Myanmar Foundation ရဲ့အမှုဆောင်ဒါရိုက်တာမမြနန္ဒာသင်ကတကယ်လို့ရခိုင်ပြည်နယ်အတွင်းမှာနောက်ဆက်တွဲရွေးကောက်ပွဲတွေပြန်လုပ်ဖြစ်ခဲ့တယ်ဆိုရင်ရွေးကောက်ပွဲကော်မရှင်ဘက်ကမဲယုံနေတဲ့မဲဆန္ဒရှင်ပြည်သူတွေရဲ့လုံခြုံရေးကိုအထူးသတိထားဆောင်ရွက်တင်တယ်လို့အရက်ဖက်လူမှုအဖွဲ့ကြီးတွေရွေးကောက်ပွဲစောင့်ကြည့်သူတွေနဲ့လည်းတွေ့ဆုံဆွေးနွေးအဖြေရှာတင်တယ်လို့အကြံပေးပါတယ်
။ရွေးကောက်ပွဲပြန်လုပ်မယ်လို့ပြောလာကြတာပေါ့နော်။ဒီတိုက်တွန်းလာတဲ့ဟာတွေကတော့ဒါကြိုးစားမယ်ဟာပေါ့လေ။ဒီ2020ရွေးကောက်ပွဲမှာဒါမဲပေးခွင့်မရလိုက်တဲ့တိုင်းရင်းသားတွေအတွက်ကဒါအကောင့်နေလို့ကျွန်တော်တို့ယူဆတယ်။ဒါတခုပဲရှိတာကတော့အဲ့ဒီလူမျိုးဒေသတွေမှာဟိုဒီရွေးကောက်ပွဲကိုလုပ်မယ်ဆိုလို့ရှိရင်တော့အပြစ်ခတ်ရက်စဲထားဖို့ဆိုတဲ့ဒီအခြေအနေတွေပေါ့နော်ဒီတတိကဝတ်တွေကိုလုံဆောင်ပေးဖို့လိုအပ်မယ်။ဥပမာဒီစစ်ဘေးရှောင်စခန်းစသဖြင့်ပေါ့နော်ဒီမဲဆင်းကိစ္စလေးတွေလည်းဒီလုပ်ပေးဖို့နဲ့မဲဆန္ဒရှင်တွေရဲ့ဒီလုံခြုံရေးအတွက်ကိုလည်းအာမခံပေးနိုင်တယ်ဆိုလို့ရှိရင်တော့ပို့ပြီးတော့မှကောင်းတာပေါ့နော်အထူးသဖြင့်ကတော့ဒီမဲဆန္ဒရှင်တွေရဲ့ဒီသူတို့မှကျန်းမာရေးအခုဒါကိုဗစ်ကာလလည်းဖြစ်နေသေးတယ်ဆိုတဲ့အခါကျတော့ဒီကာလတွေမှာလုပ်မယ်ဆိုရင်ဒါကျန်းမာရေးနဲ့ပတ်သက်တဲ့ဒီအာမခံချက်တွေလုပ်တင်တယ်ပေါ့နော်အားလုံးပူးပေါင်းပြီးတော့လုံဆောင်တင်တယ်။နောက်အထူးသဖြင့်ကတော့အဲ့ဒီဒေသမှာရှိတဲ့ရွေးကောက်ပွဲကော်မရှင်တွေအနေနဲ့လည်းပဲဒါတူတင်ဆွေးနွေးပွဲတွေလည်းလုပ်တင်နေပေါ့နော်။ဥပမာတော့လူမျိုးရေးဘာသာရေးပြိပခသူတိမဟုတ်လို့ရှိရင်လုံခြုံရေးအခြေအနေစသဖြင့်ပေါ့နော်။ဒီဟာတွေနဲ့ပတ်သက်လို့ဒီကောက်ပွဲမှုတွေကဘာတွေရှိမယ်ပေါ့နော်။အဲ့လိုဒီလိုအခြေအနေမျိုးတွေကိုတွေ့ဆုံဆွေးနွေးတဲ့ဟာမျိုးတွေပေါ့နော်။အဲ့အဲ့ဒါမျိုးတွေကိုလည်းဟိုဒီခဏခဏလုပ်တင်နေပေါ့နော်
။ရခိုင်ပြည်နယ်အတွင်းမှာရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့မဲဆန္ဒနယ်မြေတွေကတော့ပေါတော့ပုံနှကျုံရသေးတော်ဘူးတီတော်မောင်တော်ကြောက်တော်မင်းများမြေပုံမြောက်ဦးမြို့နယ်စားတဲ့မြို့နယ်ပေါင်း9မြို့နယ်လုံးကျွန်းနယ်ကြောက်ဖြူမြို့နယ်အမ်းမြို့နယ်စစ်တွေမြို့နယ်တောင်ကုန်းမြို့နယ်တွေကရက်ွက်ကြေးရွာအုပ်စုတွေပါဝင်ပါတယ်ရှင်ကျမစုမမ